ဒေါ်ဆန်းစုကြည်ရဲ့66နှစ်မြောက်ဝင်းနေအခမ်းအနားတွေကိုကမ္ဘာတစ်လုံးမှာပုံစံအမျိုးမျိုးနဲ့ကျင်းပကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့တော်အာရှအနုပညာခမ်းမှာကျင်းပတဲ့ဒေါ်ဆန်းစုကြည်ဝင်းနေပွဲထူးခြားချက်ကိုတော့ဩစတြေးလျအခြေစိုက်မြန်မာရုံးတာဝန်ခံဒေါက်တာမြင့်ချူကပြောပြပါတယ်
။ထူးခြားတာကတော့ဒီအခမ်းအနားကိုဒီမြမဂျမိုစီရေးထွက်နှစ်ပေါင်းများစွာတည်းကတောက်လျှောက်ကြိုးပမ်းလာပြီးခဲ့တယ်ပေါ့နော်။လက်ရှိတဲ့ဩစတြေးလျအာဏာရပါတီရဲ့အောက်လွှတ်တော်မှဖြစ်တဲ့ချင်းနဲဆက်ခင်ရဲ့နောက်ဩစတြေးလျဝင်းကျိုးဟောင်းနဲ့ဖြစ်တဲ့လက်ရှိတဲ့နိုင်ငံတကာဝန်ကြီးဖြစ်နေတဲ့ကေဗင်ရိုက်ရဲ့ဇနီးထရစ်ရိန်းရဲ့နောက်တစ်ခုကအတိုက်ခံခေါင်းဆောင်ဟောင်းဖြစ်ခဲ့ပြီးတော့အခုလက်ရှိအတိုက်ခံပါတီရဲ့ထိပ်တန်းဟာလာခေါင်းဆောင်တယောက်ဖြစ်နေတဲ့မာကတ်တမ်ဘောရဲ့ဇနီးဖြစ်တဲ့လူစီတမ်ဘောရဲ့နောက်ကဘာကျော်ဩစတြေးလျညွတ်သင်းပြီးစာယူဆယ်မှဖြစ်တဲ့ဒိုင်မိုရီစီတို့ကနေဦးတွဲပြီးတော့ဒီခန်းနာကိုချင်းပတာထူးခြားပါတယ်ဩစတြေးလျမှာထင်ရှားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလောကကတာဝန်ရှိခေါင်းဆောင်တွေလည်းပဲဒီမြမကိုယ်စားလှယ်နဲ့တူစုစုပေါင်းလူ100လောက်တက်ရောက်ခဲ့တာကိုတွေ့ရတာခင်ဗျ။
အခမ်းအနားမှာမြမအရေးကိစ္စတွေကိုလည်းတင်ပြကြတယ်လို့ဒေါက်တာမြင့်ချိုကပြောပါတယ်။တချင်တို့ကဆစ်ဒနီမြို့တော်ဝင်ဖြစ်ခဲ့ပြီးဒေါက်ဆန်းစုကြည်ကိုဆစ်ဒနီမြို့တော်ဝင်ရဲ့ Talk ဆုချင်းမြင်ခဲ့တဲ့လူစီထမ်းမိုးကတော့ဒေါက်ဆန်းစုကြည်ရဲ့ဇွဲလုံးလတ်တတိအမြော်မြင်ရှိတဲ့ခေါင်းဆောင်မှုတွေကိုအပားပေးပြောရင်းနဲ့
ဒါလောက်ဆိုးရွားတဲ့စစ်အုပ်စုနဲ့နောက်ဖြစ်လာတဲ့စစ်တပ်နော်ချိုးကန်တဲ့အစိုးရလက်အောက်မှာကြံ့ကြံ့ခံရင်ဆိုင်ပြီးတော့အောင်ပွဲရတဲ့အထိကြိုးစားသွားမယ်လို့သူယုံကြည်တဲ့အကြောင်းမြန်မာပြည်သူတွေကိုလည်းသူသတင်းစကားပြောချင်တာကဩစတြေးလျမှာရှိတဲ့အမျိုးသမီးတွေရောအမျိုးသားတွေရောနိုင်ငံရေးလောကကသက်ပေါင်းဆောင်ကနိုင်ငံရေးအဖွဲ့အစည်းတွေရောမြန်မာပြည်ကိုအင်လိုက်အားတဲ့အစိတ်အဝါနဲ့ရှိတဲ့ဆိုတဲ့အကြောင်းသူကအဲ့ဒီမှာပြောပြသွားတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့မှာလုပ်တဲ့ဒေါက်ဆန်းစုကြည်မွေးနေ့ပွဲအစီအစဉ်ကလည်းတမူထူပါတယ်ဒီကြောင့်ဘာမို့ဒီမိုကရက်တစ်ကွန်ဆန်အဖွဲ့ကဥမျိုးသိန်းကပြောပြပါတယ
်ဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာလူငယ်တွေလည်းဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲမှာပါဝင်ရင်းနဲ့မြန်မာနိုင်ငံရေးမှာပုံမှုပြီးတော့ပါဝင်လာအောင်လို့ကျွန်တော်တို့ Open Snooker ပြိုင်ပွဲဆိုပြီးတော့ကျွန်တော်တို့လုပ်ပါတယ
်ဒိမတ်နိုင်ငံမှာဇွန်19ရက်နေ့မှာလုပ်တဲ့ဒေါအောင်ဆန်းစုကြည်မွေးနေ့ပွဲအစီအစဉ်ကိုတော့ဘာမို့ကမ်ပိန်းဒန်မတ်ကကိုဝီလျံအောင်ကပြောပြပါတယ်
ဒီနေ့ကတော့ဒိမတ်နိုင်ငံရဲ့ဒီကိုဗစ်ကမြောက်ပိုင်းမှာပေါ့နော်ဒိမတ်ကကြောင်းသားတင်နေကျွန်တော်ဘာမကန်တရားနေပြီးတော့ဦးစီးချင်းပါတော့တဲလာတဲ့အပရိတာတရားနေပြီးတော့နိုင်ငံရေးကျင်းသားလွှမ်းမြောက်ရေးအတွက်ကျွန်တော်တို့နှမထုတ်တဲ့ signature ကန်ပိန်းလေးလုပ်မယ
်ဒိမတ်လွှတ်တော်ကိုယ်စားလှယ်3ဦးရဲ့ဒေါန်ဆန်းစုကြည်ကိုနှုတ်ခွန်းဆက်တဲ့ဗီဒီယိုပြဖို့အစီအစဉ်ရှိပြီးဒိမတ်နိုင်ငံသားတွေနဲ့မြန်မာတွေကဒေါန်ဆန်းစုကြည်မွေးနေ့လက်ဆောင်အဖြစ်အမေအိမ်ပညာဒါနကျောင်းအတွက်အလှူငွေပေးပို့ဖို့အစီအစဉ်ထားပါတယ်ပြည်ထောင်နိုင်ငံပါရီမြို့မှာတော့ဒေါက်ဆန်းစုကြည်အမတ်တရမြန်မာနိုင်ငံမှာရိုက်ကူးခဲ့တဲ့ဇလန်းမှတန်းတင်ကားတကားကိုပါရီမြို့လေကရုပ်ရှင်ရုံတရုံမှာဂျွန်16ရက်ကဖြတ်ပခဲ့ပါတယ်။နော်ဝေးနိုင်ငံမှာကျင်းပတဲ့အခမ်းအနားမှာတော့ဒေါက်ဆန်းစုကြည်ကပြည်ပပေးပို့လိုက်တဲ့ဗီဒီယိုမိကွန်းပြသခဲ့တယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ဦးမျိုးသိန်းကပြောပါတယ်။အ
ဲဒီပြောတဲ့ဇာတ်လေးကြီးကတော့နိုင်ငံလူထွက်ခါတဲ့ခါကျရင်နော်ဝေးနိုင်ငံကိုပထမဆုံးရအောင်လာမယ်ဆိုတဲ့ကြောင်းပေါ့နော်နော်ဝေးအစိုးရကသူ့ဒီကျွန်တော်တို့မြန်မာနိုင်ငံကိုနှစ်ပေါင်း20ကျော်ထောက်ခံပေးခဲ့တယ်ပေါ့အခုလက်ဆက်နဲ့ထောက်ခံပေးပါအောင်ပေါ့နော်နောက်ပြီးတော့ပြည်ရဲ့မွေးနေ့ကိုအထူးတင်နေပြီးတဲ့သူကျေးဇူးအထူးတင်နေဆိုတဲ့ကြောင်းပြောရတော့တစ်ချက်ကနော်ဝေးနိုင်ငံမှာရောက်နေတဲ့ဒုက္ခတွေဒီဟိုပေါ့နော်အခုလိုပြည်ညစ်ပြတာလည်းကျေးဇူးတင်နေဆိုတဲ့ကြောင်းပေါ့နော်အဲ့ဒါကိုအန်တီတူကပြောသွားပါတယ်ခင်ဗျာ
ဒီခါနာကိုနော်ဝေးနိုင်ငံရဲ့ပါတီတွေကပုဂ္ဂိုလ်တွေတက်ရောက်ပြီးဒေါအောင်ဆန်းစုကြည်အတွက်မွေးနေ့ဆုတောင်းစကားတွေပြောခဲ့ပါတယ်။ဥရောပဘက်ကနေအာရှဘက်ဆက်ရရင်ထိုင်းနိုင်ငံကအခမ်းအနားတွေအကြောင်းကို RFA သတင်းတော်ကိုမိုးကျော်ကပြောပြပါပါ
။ဇွန်လ19ရက်နေ့ကိုမြန်မာနိုင်ငံအမျိုးသမီးများနေ့အဖြစ်သတ်မှတ်ကာထိုင်းမြန်မာနယ်စပ်အခြေစိုက်မြန်မာနိုင်ငံအမျိုးသမီးတူတူရှာမှုကော်မတီကဒီကနေ့မနက်ပိုင်းမှာကျင်းပပြုလုပ်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာဒေါအောင်ဆန်းစုကြည်ပြီးပို့တဲ့ရုပ်တံနှုတ်ခွန်းဆက် VU ကိုဖွင့်လှစ်ပြသခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရုပ်တံနှုတ်ခွန်းဆက်စကားမှာပြည်ပရောက်နေတဲ့ပြည်သူလူထုတွေအားလုံးလုံလုံခြုံခြုံအေးအေးဆေးဆေးနဲ့မြန်မာနိုင်ငံကိုပြန်လည်ရောက်နိုင်ဖို့အတွက်ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်တဲ့သူတွေအားလုံးကကြိုးစားနေတာဖြစ်ကြောင်းနဲ့ဒီမိုကရေစီလှုပ်ရှားမှုဟာအနည်းငယ်ကျော်ခဲ့ပေမဲ့အချင်းချင်းမို့ပဲပြင်းမဲမဲနဲ့ဖြတ်တန်းခဲ့ရလို့ဘဝသင်ကန်းစာတွေရခဲ့ပြီးနိုင်ငံလူနိုင်ငံသားအားလုံးရဲ့စစ်မှန်တဲ့ခုံလုံရာဖြစ်ဖို့ဘယ်လိုလုပ်ရမလဲဆိုတာနားလည်လာကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ကိုမြန်မာနိုင်ငံအမျိုးသမီးများနေ့အဖြစ်တက်လက်ကျင်းပတာနဲ့ပတ်သက်လို့အခမ်းအနားမှုဖြစ်အော်ယူခဲ့တဲ့မြန်မာအမျိုးသမီးတမကရဲ့အထွေထွေအတွင်မှုဒေါက်တာနေနယ်က RFU ကိုအခုလိုပြောပါတယ်
က တော်ဆန်းစုကြည်ဝင်းလေးကိုမာနိုင်ငံတော်ဝန်လုံးမှရှိတဲ့အမျိုးသမီးတူကိုကိုစားပြုတဲ့မာနိုင်ငံအမျိုးသမီးများနေ့ဖြစ်တဲ့သတ်မှတ်ခြင်းအဖြစ်ကျွန်တော်မာနိုင်ငံရဲ့နိုင်ငံရေးကြောင်းလေးဖြစ်ဖို့အတွက်ဖြစ်စဉ်တိုင်းမှာအမျိုးသမီးတူတစုလုံးကတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်လိုစီတဲ့ပေါ်ရည်ရွယ်ချက်ကြောင့်ကျွန်တော်တို့ကဒီနေ့ကိုကျင်းပတာဖြစ်တဲ့
အခမ်းအနားကိုထိုင်းမြန်မာနယ်စပ်အခြေဆိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေပြီး LND LA အပါအဝင်ဒီမိုကရေစီရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းစုံကပူးပေါင်းပါဝင်ပြီးကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားမှာ FP သက်300နီးပါးတက်ရောက်ခဲ့ပါတယ်။ဒီလေပိုင်းမှာတော့ထိုင်းမြန်မာနယ်စပ်လက်ဆောင်မျိုးကိုအကြောင်းအမျိုးနဲ့ရောက်ရှိနေတဲ့မြန်မာပြည်သားတွေစုပေါင်းပြီးဒေါ်ဆက်စုကြည်မွေးနေ့အထိမ့်မဲ့ဖြစ်လက်ဆောင်မျိုးကမေတော်ဘုန်းကြီးကျောင်းမှာတန်ရတော်အပန်း900နီးပါးကိုစွမ်းစံသိလောင်းလူကကုသိုလ်ကောင်းမှုပြုလုပ်ခဲ့ပါတယ်
။အာရဖေသတင်းတော်ကိုမိုးကျော်ကထိုင်းနိုင်ငံကအခမ်းအနားတွေကိုပြောပြသွားတာပါ။စင်ကာပူမှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားအကြောင်းကိုတော့ RFA သတင်းတော်မအင်းနှင်းညိုကပြောပြမှာပါ
66နှစ်ပြည့်ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ခမ်းနားကိုစင်ကာပူနိုင်ငံရှိတူပါယိုမြန်မာဘုန်းတော်ကြီးကျောင်းမှာစင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားတွေစုပေါင်းပြီးဒီကနေ့ကျင်းပကြပါတယ်။မွေးနေ့ခမ်းနားအဖြစ်မနက်စောစောမှာဘုန်းတော်ကြီးတွေကိုအာယုံစွန်းဆက်ကွက်လူတန်းပြီးနေ့လယ်ပိုင်းမှာမွေးနေ့ပွဲအခမ်းအနားတွေနဲ့သွေးလူတန်းပွဲတွေကျင်းပခဲ့တယ်လို့သိရပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်တီးသန့်ဗီဒီယိုစကားလက်ဆောင်ပေးခဲ့တဲ့အကြောင်းကိုအခမ်းအနားကျင်းပရေးဦးဆောင်သူတူဦးဖြစ်တဲ့ကိုဝနာကပြောပြပါတယ
်။ဆွေမက်ဆေ့ချ်ကတော့ဘာတို့ထားလဲဆိုတော့စင်ကာပူမှာရောက်နေတဲ့မြန်မာဒီမိုကရေစီအားစုရဲ့ဟာပို့ပြီးတော့ညီညီညွတ်ညွတ်နဲ့မြန်မာဒီမိုကရေစီရေးကိုလုပ်ချပါ။ဒီမိုကရေစီရေးကိုလူတန်းလူတိုင်းဟာတခုတော့လုပ်နိုင်တယ်။များများဝိုင်းပြီးတော့လုပ်ချလို့ရှိရင်ဒီမိုကရေစီဘက်ကလည်းလည်းရောက်ပါပါဆိုတော့တော်ဆွေရဲ့ဗီဒီယိုဖေးလေးကိုကျွန်တော်တို့ဒီလိုကဖြင့်ပြီးတော့ကြည့်ပြီးတော့တော်ဆွေရဲ့အမှားစကားတိုင်းနဲ့မြန်မာရေးကိုပို့ပြီးတော့လုပ်ဖို့ကျွန်တော်စံသိချန်ပြုခဲ့ကြပါတယ်ခင်ဗျ။
စင်ကာပူအစိုးရကမြန်မာနိုင်ငံသားတွေရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အခမ်းအနားတွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ပေးလို့မရှိပါဘူး။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့အခမ်းအနားပွဲကိုပြုလုပ်ရတယ်ဆိုတာကဂုံပြုထိုက်သူဖြစ်တဲ့အတွက်အကျက်တဲတွေကြားကပဲဖြစ်မြောက်အောင်လုပ်ရတာပါလို့ကိုဝနာကစက်ပြုတ်ပြပါတယ်
။လေးစားထိုက်တဲ့သူလေးစားတယ်။ဂုံပြုတဲ့တဲ့သူဂုံပြုထိုက်တယ်ဆိုတဲ့သဘောလည်းပါတယ်။အဲငါဘာသာရေးသဘောတွေလည်းပါတယ်။အထူးဓာတ်သဘောတွေလည်းပါတယ်။နိုင်ငံရေးသဘောလည်းပါတယ်လို့
ဒေါ်အောင်ဆန်းစုကြည်မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာနိုင်ငံသား90ကျော်ကစင်ကာပူနိုင်ငံရှိတမောင်းဂျူရောင်း Community Center မှာသွေးလူတန်းခဲ့ကြသလိုမြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေကိုကူညီဆောက်ရှောက်ဖို့အတွက်ငွေကြေးလှူဒန်းခဲ့တယ်လို့လည်းသိရပါတယ
်။ဒါကတော့ RFA သတင်းတော်မှအင်းကြီးညိုကစင်ကာပူမှာကျင်းပတဲ့ဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲအကြောင်းပြောသွားတာပါ။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်ဆရာတော်ဦးအောင်ဘာသာကလည်းဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အလှူဒါနလုပ်ခဲ့တယ်လို့မိတော်မူပါတယ
် BRO Burma Refugee Organization မှာပညာသင်ကြားနေကြတဲ့ refugee ကလေးငယ်တွေအတွက်သူရဲ့အနေနဲ့ဒီနေ့အာဟာရဒါနဒံပေါက်အစားတောင့်နဲ့ဥရင်သွားပြီးခဲ့ကြမှာကလေးတွေအတွက်ဒါနသွားပြည့်ခဲ့ပေါ့အဓိကအဖြစ်တော့ဒီနေ့ကဘာကြောင့်အလှူပြုရတာလဲဆိုရင်ဓမ္မကြီးဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံဒီလူပြည်သားတွေမကပဲမြန်မာပြည်ပမှာရောက်နေကြတဲ့ကလေးလူငယ်တွေကစအားလုံးအပေါ်မှာပညာရေးနဲ့ပတ်သက်ပြီးမှသူကဆိုလို့ရှိရင်အလေးထားတယ်သူရဲ့နေကြရဆိုလို့ရှိရင်ပညာရေးညင့်မှာလူမျိုးကလည်းဂုံကင့်မယ်ဆိုတော့သူရဲ့နေကြအတိုင်းပဲဦးဇင်းတို့တွေနဲ့လည်းဦးဇင်းတို့တက်နိုင်တဲ့ဘက်ကနေပြီးမှပါဝင်ကူညီပြီးမှဟို66နှစ်ပြည့်မွေးနေ့မှတိုင်းနောင်နှစ်ပေါင်းတရာကျော်တိုင်တိုင်ပေါ့မြို့ပါတာသာသနာရဲ့အကျိုးကိုနိုင်ငံရဲ့အကျိုးကိုဖတ်တဲ့တဘောတဲ့ဘောဆောင်ရနိုင်ပါစေဆိုတဲ့စိတ်ပံပြီးမှဦးဇင်းတို့လည်းကလေးငယ်လေးတွေကိုအာဟာရဒါနသွားပြုတာပေါ့ဒီနေ့
မလေးရှားမြန်မာကျောင်းဆရာတော်ဦးဝဘာပမိတ်တော်မူသွားတာပါအမေရိကန်ပြည်တော်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုတဝက်ကမြန်မာအင်အားစုတွေကလည်းဂျွန်16ရက်နေ့မှာဒေါ်ဆန်းစုကြည်မွေးနေ့ပွဲကျင်းပပြီးအရှေ့ကျောင်းဝါရှင်တန် DC မြို့တော်တဝက်ကမြန်မာတွေလည်းမွေးနေ့ပွဲကိုမကြခင်ကျင်းပတော့မှာပါ။ဂျာမနီနိုင်ငံမှာလည်းအပြည့်ပြည့်ဆိုင်ရာမြန်မာယဟန်တော်များအဖွဲ့ချုပ်ကဆရာတော်တွေစုပေါင်းပြီးဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပပါတယ်ရှင်။